ချင်းပြည်နယ်တီးတိမ်မြို့နယ်အာလွယ်ကြေးရွာကနေအိမ်တစ်ခုမှာဒေသကာကွယ်ရေး PDF တပ်ဖွဲ့တွေရှိနေတယ်ဆိုတဲ့အကြောင်းပြချက်နဲ့ဒီလနိုဝင်ဘာ17ရက်ည12နာရီမှာစစ်ကောင်စီတပ်ဖွဲ့ဝင်တချို့ဝင်ရောက်ရှာဖွေခဲ့ပြီးကလေးလေးယောက်ရဲ့မိခင်မိနီတဲ့အမျိုးသမီးကိုအာရမပြုကျင့်ခဲ့ကြပါတယ်သူရဲ့အမျိုးသားကိုတော့နေအိမ်တနေရာမှာတနတ်နဲ့ချင်းချောက်ထားပြီးစစ်သား3ယောက်ကအဲ့ဒီအမျိုးသမီးကိုအာရမပြုကျင့်ခဲ့တာလို့သူတို့ရဲ့မိသားစုဝင်တဦးကပြောပါတယ်။အဲ့ဒီတညထဲမှာပဲအနီးနားကသူတို့ဆွေမျိုးရဲ့နေအိမ်နောက်တလုံးကိုလည်းအဲ့ဒီစစ်သားတွေကပဲဝင်ရောက်ရှာဖွေပြီးနောက်ထပ်အမျိုးသမီးတယောက်ကိုထပ်မံအာရမပြုကျင့်ခဲ့ကြပါတယ်။စစ်ကောင်စီတပ်သားတွေကအဲ့ဒီလိုအနိုင်ကျင့်ခဲ့တဲ့ဆိုတာကိုပထမအမျိုးသမီးကအခင်းဖြစ်ပြီး3ရက်အကြာကြေးရွာအုပ်ချုပ်ရေးမှုကိုတိုင်တန်းခဲ့ပါတယ်။ဒုတိယအမျိုးသမီးကတော့ကြောက်ရွံ့နေတဲ့အတွက်နိုဝင်ဘာလ18ရက်နေ့ကြမှသူ့အနေနဲ့အာရမပြုကျင့်ခံခဲ့ရတယ်ဆိုတာဝန်ခံလိုက်တယ်လို့သူတို့ရဲ့မိသားစုဝင်တဦးက VOA ကိုပြောပါတယ်။အစ
်မဆိုးရတော့ဟိုဟာလေ23ရက်လောက်ပေါ်တော့နော်ဒီနေ့ကအခုထပ်ပေါ်တာနေ့ပေါ်နေ့ပေါ်နော်ဟဲ့နေ့ပထမဒီကျင့်ခံတဲ့မိန်းမနဲ့ဒီနေ့ပေါ်တဲ့မိန်းခင်မိန်းမရဲ့ယောက်ျားနော်အဲ့ဒါဒီကို
အလွေကြီးရွာရဲ့အုတ်ချုပ်ရည်မှုဥဝေတန်းကတော့ပထမအမျိုးသမီးရဲ့ကိစ္စကိုအဲ့ဒီရွာမှာတာဝန်ကျနေတဲ့စစ်ကောင်စီအရာရှိတွေစီပြန်ပြီးတင်ပြခဲ့ပါတယ်ပထမအမျိုးသမီးကိုစစ်ကောင်စီအရာရှိတွေကခေါ်ယူစစ်ဆေးပြီးစစ်သားတွေလူယူသွားတဲ့လက်ဝတ်ရတနာတွေကိုပြန်ပေးခဲ့ပါတယ်ဒါပေမဲ့အာရမပြုကျင့်ခဲ့တယ်ဆိုတာကိုတော့အဲ့ဒီအချိန်မှာဝန်မခံခဲ့ကြောင်းဥဝေတန်းက VOA ကိုပြောပါတယ
်စစ်မျိုးရခေါ်ခိုင်းတာခေါ်ပြီးတော့နာရီတို့အမ်နတ်တို့အဲ့ဒါကိုဖြစ်သေးတော့ပြန်ကြပြီးတယ်ဒီတော့အဲ့ဒီအချိန်မှာတော့ဗာလဲမတင်းကျင်တာတော့လုံးဝမပြောဘူးလေပြောလို့ရှိရင်တနတ်နဲ့ပြစ်တယ်ဟောက်တွားရင်ပြောတနတ်နဲ့ပြစ်တယ်လို့အဲ့လိုပြောလို့မပြောရဘူးရှိသားဒီလက်ရှိတည်တယ်သူတော့အားလန့်တယ်တဲ့
အာရမပြုကျင့်တယ်ဆိုတာစစ်တပ်အရာရှိတွေရှိမှပထမအမျိုးသမီးကမပြောခဲ့ပေမဲ့သူ့ကိုတော့အကြောင်းစုံဝန်ခံခဲ့ကြောင်းဥဝေတန်းကပြောပါတယ
်ဖြစ်သားတော့ဖြစ်နိုင်တော့နတ်တယ်လေယူတယ်ပြီးတော့သူ့ယောက်ျားလေးအခန်းထဲမှာမထွက်ခိုင်းတဲ့တနတ်နဲ့ရှိနေပြီးတော့အဲ့ဒီနှခေါင်းကနေသွေးလဲထွက်တယ်ပတ်စံကနေသွေးလဲထွက်တယ်ပြီးတော့ဒီရှိုးခန်းမှာနတ်တယ်ယူခိုင်းပြီးတော့အဲ့ဒီမှာမတည်ကျင်းတယ်လို့ပြောတာ
ပရမအမျိုးသမီးအာရမပြုကျင့်ခံရတဲ့ကိစ္စကိုချင်းအရက်ဖက်အဖွဲ့အစည်းတွေနဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကအသီးသီးကြေညာချက်ထုတ်ပြန်ပြီးစစ်ကောင်စီကိုပြစ်တင်ဝေဖန်လိုက်ပါတယ်ဒီကိစ္စကိုအ мян ဆုံးဝိုင်းဝန်းပြီးအရေးယူဆောင်ရွက်ပေးဖို့လဲနိုင်ငံတကာအဖွဲ့အစည်းတွေကိုသူတို့ကတောင်းဆိုလိုက်ပါတယ်။ဒါတွေဟာလူသားဖြစ်တည်မှုအပေါ်စန့်ကျင်တဲ့ရာဇဝတ်မှုဖြစ်လို့တရားမျှတမှုအတွေ့အကြမ်းဖက်စစ်တပ်ကိုထိရောက်တဲ့အပြစ်ဒဏ်တွေချမှတ်ဖို့လိုတယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အတွင်းရေးမှူးက VOA ကိုပြောပါတယ်။
ဒီပင်မှာဖြစ်သွားတဲ့အပြင်အမျိုးသမီးကိုမတော်စုလိုက်ပြီးမတင်းကျင်းတဲ့ကိစ္စတွေကတစ်သက်လုံးသူတို့ကျူးလွန်တဲ့အဓိကဒီလူသားချင်းမှုကိုဆန့်ကျင်တဲ့ရာဇဝတ်မှုပြုလို့ရှိရင်တော့ဒီဖြစ်ရသဘောမှုကိုအရင်ရင်အဓိကသဘောမှုတွေကိုသူတို့ကဆက်ပြီးကျူးလွန်နေတာဖြစ်တယ်။ပုံပြီးတော့ခိုင်မာတဲ့တက်တဲ့ကိုအနေနဲ့ဒါကသူတို့ကဖတ်ကျူးလွန်တာဖြစ်တယ်ပေါ့နော်။အဲဒီဟာကိုကျွန်တော်တို့ကလက်ခံလို့မရဘူးပေါ့နော်။ဒါကလုံးဝလုံးဝလုံးဝကိုတီးခံနိုင်တဲ့အကြောင်းရှိဘူး။ဒါနဲ့ငါတကာရဲ့ရန်တရားနဲ့ဒီဒုရမြတ်သားမြတ်တော်ကိုဒီမြတ်တော်ကိုခံမှုဒီရန်တရားတွေနဲ့ဒီအကျံဖက်စစ်ကောင်စီကိုထိရောက်တဲ့အဖြစ်အပျက်မှုတွေလုံးဆောင်ဖို့လိုတယ်ပေါ့နော်အဲ့ဒီဟာအဒီလိုမျိုးကိုကျမတို့ကသုံးသပ်တယ်တကယ်လည်းသုံးဆိုတယ်ပေါ့နော်ဟုတ
်အခုလိုဖြစ်နေတဲ့ကိစ္စကိုစစ်ဆေးသွားမှာဖြစ်ပြီးမှန်ကန်တယ်ဆိုရင်တော့စစ်ဘက်ဥပဒေအရက်ဘက်ဥပဒေအတိုင်းအရေးယူသွားမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်
ကျွန်တော်အနေနဲ့ကတော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးစုံစမ်းလေးပဲရှိသေးတယ်ဒီလိုမျိုးဖြစ်စဉ်တွေဖြစ်ခဲ့တယ်ဆိုရင်လည်းဖြစ်ခဲ့မဖြစ်ခဲ့ဆိုတာလည်းကျွန်တော်မသိသေးဘူးဖြစ်ခဲ့တယ်ဆိုရင်လည်းကျွန်တော်တို့ကစုံစမ်းစစ်ဆေးလို့မှတ်ကန်တယ်ဆိုတော့တရားဥပဒေရအရေးယူဆောင်ရွက်ပါလိမ့်မယ်အခုတော့ကျွန်တော်တို့လိုက်လံစုံစမ်းစစ်ဆေးပြည့်ရှိပါသေးတယ
်စစ်သား၃ယောက်ကပထမအမျိုးသမီးကိုညတကောင်အချိန်မှာအာရမပြုကျင့်ခဲ့တာဖြစ်ပြီးမနေ့အစောပိုင်းမှာအဲ့ဒီအထက်က၂ယောက်ကနောက်တစ်ချိန်ထပ်မံရောက်လာပြီးဒုတိယအချိန်အာရမပြုကျင့်ခဲ့ကြပါတယ်အခုတော့ပထမအမျိုးသမီးနဲ့ဒုတိယအမျိုးသမီးရဲ့မိသားစုတွေအားလုံးရွာကနေထွက်ပြေးတိမ်းရှောင်နေကြရပါတယ်
။ရှောင်းလို့နာနဲ့ဒီထွက်သွားကြရလဲသူတို့လည်းမကြည့်ကြဘူး။ပုံတော့ဆက်လို့မရဘူး။အေးအဝေးရှိဆွတ်သွားပြီ
။စစ်တပ်ဟာနှစ်ပေါင်း80အတွင်းပြိပကဖြစ်ပွားတဲ့နေရာတွေမှာအမျိုးသမီးတွေကိုလိမ်မိုင်းဆန်ရအကြမ်းဖက်တာတွေကိုလက်နက်အနေနဲ့အသုံးချနေတယ်လို့တိုင်းရင်းသားအဖွဲ့အစည်းတွေကလည်းထောက်ပြနေကြပါတယ်။ ဖေဖော်ဝါရီလ၁ရက်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာလည်းမြန်မာနိုင်ငံအနှံ့မှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုကျူးလွန်နေပြီးပြစ်ဒဏ်တွေကနေကင်းလွတ်ခွင့်ရနေတယ်ဆိုတာဒီဖြစ်ရက်ကသက်သေပြနေတယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကသူတို့ရဲ့ထုတ်ပြန်ချက်မှရေးသားထားပါတယ်ခင်ဗျာ။